ကျန်ကိုရီးယားတရားရေးဝန်ကြီးဟောင်းလည်းဖြစ်အရင်သမ္မတမွန်ဂျေအင်လက်ထက်အကြီးအကဲအကြံပေးတဲ့ဦးလည်းဖြစ်တဲ့ချိုကွတ်ကိုလိန်လယ်မှုအကျင့်ပြချဆောင်မှုတွေနဲ့တောင်ကိုရီးယားတရားရုံးကဒီနေ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။သူ့ရဲ့သားနဲ့သမီးကိုနာမည်ကြီးကျောင်းတွေမှာဝင်ခွင့်ရဖို့ဆွေရစရန်အထုပြုလုပ်ခဲ့တာအပြင်သမ္မတဟောင်းမွန်ဂျေအင်ရဲ့အကြီးအကဲအကြံပေးတာဝန်ယူခဲ့ခြင်းတို့ကလည်းတာဝန်အလွဲသုံးစားလုပ်ခဲ့တဲ့ပြစ်မှုတွေနဲ့ထောင်နဲ့နှစ်နှစ်ချလိုက်တာပါ။အခုလိုထောင်ချလိုက်ပေမဲ့ထွက်ပြေးမဲ့သူမဟုတ်တာကြောင့်ချက်ချင်းဖမ်းဆီးဖို့ကိုတော့တရားရုံးကအမိန့်ထုတ်မထားသေးပါဘူး။အမှုအတွက်သူ့ဘက်ကအယူခံဝင်သွားမယ်လို့ချိုကပြောပါတယ်။ချိုရဲ့ဇနီးဖြစ်သူချောင်ကျွန်ရှင်းကိုတော့တားသမီးတွေကြောင်းဝင်ခွင့်ရဖို့လိန်လေခဲ့တဲ့အမှုတွေနဲ့အစောပိုင်းကတည်းကထောင်နဲ့လေးနေချမှတ်ထားပြီးဒီကနေ့မှတရားရုံးကနောက်ထပ်ထောင်နဲ့တစ်နှစ်တိုးချမှတ်လိုက်ပါတယ်။တားသမီးတွေကြောင်းကောင်းကောင်းတက်ခွင့်ရဖို့အခုလိုလှုံ့ဆော်ခဲ့တဲ့အတွက်ချိုကတောင်းပန်ပေးမယ်လို့သူလုပ်ခဲ့တာတွေကမမှားဘူးလို့လည်းအကြိမ်ကြိမ်ညင်းဆိုနေပါတယ်ရှင်။